မင်္ဂလာပါရှင် VOA American တန်ကနေ2014ခုနှစ်အောက်တိုဘာလ24ရက်တောက်ကြနေမြတ်ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ50 kHz 9955တို့အပြင်လိုင်းလက်မီတာ190 kHz 1505ကနေပြီးတော့လဲဖမ်းယူနားဆင်နိုင်ကြပါတယ်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းအစီအစဉ်မှာTV ယောဂာနဲ့ TV ဆေးရင်ပါမှုကာကွယ်ရေးအကြောင်းကျန်းမာရေးအစီအစဉ်ကိုနားဆင်ရမှာဖြစ်ပြီးတိုင်းရင်သတင်းလွှာကန္တမှာတော့
ဒီတော့ဘုံပါညာမူဒီဖေးရှင်းကဒီအပေါ်ကျလာတာဒီအပေါ်ခွင့်ကြည့်ရင်ဒီနိုင်ငံလုံးမှာပုံတွေ့ရတာလည်းဘယ်လိုခွင့်ကြည့်လိုက်တဲ့
ချင်းဘာသာနဲ့ထုတ်ဝေတဲ့စာဆောင်တချို့ပိတ်ပင်ခံရတာနဲ့ပတ်သက်လို့ချင်းပြည်နယ်အစိုးရအဖွဲ့ဝင်လူဝင်မှုရေးဝန်ကြီးဒေါက်တာဘမောင်ပြောပြချက်နဲ့အတူတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာအစုံလင်ကိုလည်းနောက်ပိုင်းမှာနားဆင်ကြရမှာပါရှင်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ TV နဲ့ဆေးရင်ပါ TV ကာကွယ်ရေးပညာပေးအကြောင်းကိုနားဆင်ကြရမှာပါ။ TV ယောဂါကူးစက်မှုကာကွယ်ရမှာကာကွယ်ဆေးအပြင်ကိုယ်ခံစွာကောင်းဖို့နဲ့လူမှုစည်းဝါးအဆင်မြင်ဖို့လိုအပ်တဲ့အကြောင်း TV တိုက်ဖြတ်ရေးကြံကျင်သူတွေကပြောပါတယ်။ယောဂါကိုခုခံကာကွယ်နိုင်စွမ်းမြင့်တက်အောင်ကိုယ်ခံစွာအကောင်းဖို့ဘာတွေလိုအပ်တယ်လဲဆိုတာနဲ့ဆေးရင်ပါ TV ကိုမြန်မာနိုင်ငံမှာဘယ်လိုကာကွယ်နိုင်တယ်လဲဆိုတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အငြင်းစားညွှန်ကြားရေးမှူးနဲ့ TV တိုက်ဖြတ်ရေးကြွမ်းကျင်သူဒေါက်တာဝင်းမောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်
โอเคปามอคดอกเตอร์วุ้มมาครับเนี่ยพี่ก็ได้แต่คราวตรงก็เราจะพี่ดูตู้จีนเนี่ยทีวีโยคะกู้เสร็จหมดไม่ใช่หรอกกากวยตื่นตาฤาโอดิก็เผยไปได้คําอะกูแต่คราวตัวเสียเองนักงานดออซูยา NGO อซูยาหมดแต่อภเฝอฤาบาบลูไวคูไปไหนเดซอราโอเผยยินเดซี้ยินบาได้ทีวีเจ้ามาเสร็จเผยอองเสียเองอะริดอดิโยคะกากวยนักงานดออซูยาเนี่ย NGO ฤาบักกะกู้ไปไหนดาโกซะพี่รอชิ้นปะไปบาละเสีย
เมนก็รอทีวีโยคะก็รอကုသခြင်းပင်လျင်ကာကွယ်ခြင်းဖြစ်တယ်ဆိုတာလည်းသူတခုရှိပါတယ်တခြားကာကာနီးရတော့ခုတော့ကာကွယ်ဆေးပေါ့ကာကွယ်ဆေးဆိုတော့ကျွန်တော်တို့ BCG ကာကွယ်ဆေးပေါ့ BCG ကာကွယ်ဆေးဟာကဘာအနေနဲ့ပြောနေတာတော့လူကြီး TV ဖြစ်တာကိုတော့သိမကာကွယ်နိုင်ဘူးလို့ပြောတော့လည်းပဲကလေးငယ်လေးတွေမှာ TV ဖြစ်ပြင်းထန်တဲ့ TV ယောဂါဖြစ်တယ်အုံနောက်အမေးရောင် TV ယောဂါနဲ့တော့ TV ယောဂါကတကူလုံးဟိုဟာလင့်ကြောနဲ့သွေးကြောတွေကို TV ပိုးလေးတွေဝင်ပါပြီးတကူလုံး TV ပြတ်သွားတာပေါ့ပြတ်သွားတဲ့ခါမှာလူးစေ TV လို့ခေါ်တာပေါ့လူးစေ TV ခေါ်ရတဲ့အကြောင်းကတော့တကူလုံးပြတ်သွားတာကိုဓာတ်မှန်ရလိုက်တဲ့ခါမှာချက်စိတ်ဆွေးမှာတခါတည်းသာကူစီလေးတွေဆိုတော့မွားပြီးတော့ကျဲနေတယ်အဲ့လို TV မျိုးကိုတော့ BCG ထိုးသေးနဲ့ကာကွယ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာလည်းကလေးငယ်တိုင်းတစ်နှစ်ယောက်ကလေးတိုင်းကိုကျွန်တော်တို့ BCG ထိုးပေးတဲ့ခါမှာ90ရာနှုန်းလောက်ကလေးတွေက PPG coverage တော့ဖြစ်ပါတယ်။ဒါကြောင့်မလို့ဒီဘက်ပိုင်းနေမှာ TV meningitis ဖြစ်ပွားနှုန်းနဲ့ကလေးတွေရဲ့ TV meningitis အုံနောက်အမေးရောင်ကြောင့်သေဆုံးနှုန်းကတော်တော်ကြီးကိုကျသွားပါတယ
်။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဒီ TV ရောကကာကွယ်တာနဲ့ပတ်သက်ပြီးတော့ဘာတွေလုပ်ပေးနိုင်တယ်လဲ
။ကျွန်တော်ကတော့ကျန်းမာရေးပညာပေးတယ်ဆိုတော့ TV ရောကက410ကူးစက်တာဖြစ်တဲ့အတွက်ကမ္ဘာလူသားအလုံး3ပုံတပုံကမ္ဘာမှာတန်း9000ကျော်ရှိရင်သူ့ရဲ့သုံးပုံလုံးတန်း2000ကျော်လောက်က TV ကူးပြီးသားပါဆရာ TV ပိုးတွေကကိုယ်ထဲမှာရှိတာပေါ့ TV ကူးပြီးသားဆိုပေမဲ့အဲ့ဒီ TV ကူးတဲ့လူအားလုံး TV ယောဂါမဖြစ်ပါဘူးဆိုလိုတာက TV ကူးတဲ့လူတွေရဲ့လူဘဝသက်တမ်းတစ်လျှောက်အတွင်းမှာဆယ်ရာခိုင်နှုန်းလောက်ပဲ TV infection ကူးစက်မှုအခြေအနေအနေယောဂါအထိဖြစ်ပါတယ်ဘယ်ပေါ်မူတည်လဲဆိုတော့အထူးကဒီနေရာကျွန်တော်တို့ကာကွယ်ဖို့အကောင်းဆုံးနေရာပါပဲဘယ်ပေါ်မူလို့ဆိုလူရဲ့ကိုယ်ခံအားပဲလူရဲ့ကိုယ်ခံအားကောင်းတယ်အစားအသောက်ကောင်းတယ်အဟာရကောင်းတယ်ဆိုတဲ့ချင်ရင်ဒါ TV ပိုးဝင်တာဝင်တယ်သူ့မှာယောဂါမဖြစ်နိုင်ဘူးအဲ့တော့ဆင်းရဲမယ်အဟာရချို့တယ်မယ်ဆိုရင်တော့အဲ့ဒီအုပ်စုလူသားသားက TV ဖြစ်ဖို့ချက်ပိုများတာပေါ့အဲ့တော့အခုခေတ်မှာ HIV AI တဲ့ဆိုလူဖြစ်ရင်လူရဲ့ကိုယ်ခံအားကအလိုလိုပါဖြစ်သွားတယ်ဆိုတော့ကျသွားတဲ့အတွက်TV ပိုးကလေထဲမှာအမြဲတမ်းတော့ရှိနေတဲ့အတွက်ကျွန်တော်တို့ရှူလိုက်တာနဲ့ TV ပိုးဝင်ပြီးမကြခင်မှာပဲ TV ယောဂါဖြစ်နိုင်ပါတယ်။ဒါကြောင့်မလို့ TV ရဲ့ကာကွယ်ရေးလုပ်မယ်ဆိုရင် HIV AIDS ကာကွယ်ရေးကလည်း TV ကာကွယ်ရေးနီးသူဓာတ်သူပိုးလို့တောင်တာဝန်ကြီးပါတယ်။ပိုးလို့တောင်ရေးကြီးပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်တစ်ချက်။နောက်လူတွေကအာဟာရပြည့်ပြည့်ဝဝနဲ့ balance diet ပေါ့။နောက်ကိုယ်ခန္ဓာလှုပ်ရှားမှုလည်းတင့်တင့်လျောက်ပတ်စွာလှုပ်ရှားမှုပေါ့ဒါတွေလည်းရည်ကြီးပါတယ်
ဟုတ်ကဲ့ဆရာဒီ TV ယောဂါကာကွယ်တာနဲ့ပတ်သက်ပြီးတော့ နောက်ထပ်ရောဘယ်လိုအချက်လက်တွေကပတ်သက်နေ ਉ မလဲဆရာ
TB is socio economic disease ပါနောက်လူမှုစီးပွားရေးကြောင့်ဖြစ်တဲ့ယောဂဖြစ်တဲ့အတွက်အဲ့တော့လူမှုနေထိုင်တဲ့အိမ်မှာ crowded တွေဒါဟုလေဝင်လေထွက်တွေပြောရင်တော့အများကြီးပဲ TB ဖြစ်ဖို့ TB မှမဟုတ်အောင်ဘယ်ယောဂဖြစ်ဖြစ်ကျွန်တော်တို့က try ပေါ့တတိကလေးရှိတယ်အပေါ်ကအေဂျင့်ပေါ့မိုးပေါ့ TB မိုးကြောင့်ပေါ့နောက်တစ်ခုကလက်ခံကောင်းလူပေါ့ကိုပေါ့ host ပေါ့နောက်တစ်ခုက environment မှာကျွန်တော်တို့ရဲ့ environment ညီရတာသိပြီးတော့တန်ရှင်းနေမယ်ကျမ်းမာရေးနဲ့ညီညွတ်နေမယ်ဆိုရင်အင်မတန်ကိုအိုးကြည့်တာတော့ကူးဖို့ချက်ကတော်တော်နည်းပါလေ
ဟုတ်ကဲ့ဆရာနောက်တစ်ခုကအခုလိုဒီရိုးရိုး TB အပြင်ပေါ့နော်နောက်ပိုင်းမှာဒီဆေးရင်ပါတဲ့ TB လဲတွေ့လာရတယ်ဆိုတော့အဲ့ဒီဆေးရင်ပါတဲ့ TB ကြောင့်လည်းနည်းနည်းဆက်ပြောပြပါလား
TB ရိုးရိုး TB ရှိရင်အခုကျွန်တော်တို့ TB အစွန်းထက်တဲ့ TB ဆေးပေါ့ isoniazid တို့ rifampicin တို့ PZA တို့ EDB တို့injection sodomycin လို့ ਨੇ ကုရတာဒါရိုးရိုး TB ပေါ့အဲ့ဒီဆေးနဲ့မတိုးတဲ့ isoniazid နဲ့ rifampicin မတိုးတဲ့ဆေးရပါ TB ဆိုတာကမ္ဘာမှာအခုတော်တော်ကိုအင်မတန်ကိုကြောက်ချာကောင်းတဲ့အခြေအနေမှာရှိပါတယ်အဲ့တော့မြန်မာနိုင်ငံအနေနဲ့လည်းရိုးရိုး TB ကမ္ဘာ TB အဖြစ်များဆုံး20နိုင်ငံမှာကျွန်တော်မြန်မာနိုင်ငံပါဝင်တယ်လို့ကမ္ဘာမှာဒီဆေးရပါ TB ယောဂါ MDR TB အဖြစ်များဆုံး29နိုင်ငံထဲမှာလည်းကျွန်တော်မြန်မာနိုင်ငံပါနေပါတယ်အဲ့ဒီကိစ္စကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတော်ဘက်ကရော INGO တွေဘက်ကရောပြည်သူပြည်သားတွေဘက်ကရောအကုန်လုံးကျွန်တော်တို့ကျန်းမာရေးဝန်ထမ်းတွေဘက်ကရောဆောင်ရွက်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာဒီဆေးရင်ပါတဲ့ TB ကာကွယ်ဖို့ဆိုရင
်ဘာလို့လဲဆိုရင်မြန်မာနိုင်ငံအနေနဲ့တော့နှစ်ဆယ် MDR TB ဖြစ်မဲ့လူနာအသစ်တစ်နှစ်တစ်နှစ်ကို9000လောက်ကျွန်တော်စီလာပြီးတော့စစ်ဆေးတဲ့ TB လူနာတွေကစစ်နိုင်တိုင်မယ်ဆိုရင်9000လောက်က MDR TB ဖြစ်ပါတယ်လက်ရှိအခြေအနေအရဒီ9000လောက်ထဲမှာတစ်နှစ်ကို1000ပတ်ဝန်းကျင်လောက်ပဲ MDR TB ဆေးပေါ့သူကဈေးလည်းကြီးပါတယ်ကုရတာလည်းခက်ပါတယ်ဆေးရဲ့ side effect ကလည်းတော်တော်ကိုများပါတယ်ကုရတဲ့အချိန်ကလည်းမြန်မာနိုင်ငံမှာယနေ့ဆိုရင် MDR TB ကုရာနှစ်နှစ်ကြာအောင်ကုရပါတယ်ရိုး TB က6လ8လနဲ့ပျောက်ပါတယ်အဲ့တော့အဲ့ဒီ MDR TV ကိစ္စအတွက်ကလည်းရိုးရိုး TV လိုပါပဲသူကကူးတာဆက်တာအားလုံးက410ကူးတာဖြစ်တဲ့အတွက်အဲ့ဒီ MDR TV ကိုလည်းစောစောရှာစောစောပြတ်အောင်ကုနိုင်မှသာလျှင် MDR TV နဲ့ပတ်သက်လို့မြန်မာပြည်သူပြည်သားတွေရဲ့ကူးဆက်ခြင်းမှကင်းဝေးနိုင်မှဖြစ်ပါတယ်အဲ့ဒါအဲ့ဒီနေရာအတွက်တော်တော်လိုအပ်ချက်ရှိပါတယ်ရိုးရိုး TV လူနာတော့ကြိုက်သလောက်ရှာလို့ကြားတဲ့လောက်ကိုကျွန်တော်တို့ဆေးဝါးအပြည့်အစုံနဲ့ကုသပေးနိုင်တဲ့အခြေအနေမှာရှိပါတယ်အဲ့တော့ရိုးတီဗီလူနာကုရင်လူနာတစ်ယောက်တည်းဆိုဒေါ်လာ20အစိတ်လောက်ပဲကုန်ပါတယ် MDR TV လူနာဒေါ်လာ9000လောက်ကျွန်တော်မြန်မာနိုင်ငံမှာကုနေတဲ့နှစ်နှစ်ကုထုံဆိုရင်9000လောက်ကုန်ပါတယ်အဲ့တော့ကျွန်တော်တို့အတွေ့အကြုံရ TV MDR TV ကို2009ခုနှစ်ကြာမှကျွန်တော်မြန်မာနိုင်ငံမှာစပြီးကုရပါတယ်အခုဆိုရင်တော့ TV MDR TV လူနာ1800 2000နီးပါးလောက်ကျွန်တော်တို့ကုပေးနေနိုင်ခဲ့ပါပြီဆရာ
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကန္တာကိုနားဆင်ခဲ့ရတာပါဒီစီစဉ်ကိုကြာသပတေးနေ့ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်VOA American အတန်ရဲ့တောက်ကြနေမနေ့ပိုင်းအတန်လွှင့်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။တိုင်းရင်သတင်းလွှာကန္တာကိုမထုတ်လွှင့်ခင်စနေနေ့ညပိုင်းတိုက်ရိုက်လေးလိုက်မှဆွေးနွေးကြမယ်အကြောင်းအရာကိုလည်းပြောပြရင်ဖိတ်ခေါ်ပါရစေရှင်။
ဒရက်နဖျားမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကို2015နိုဝင်ဘာလမှာကျင်းပမယ်လို့ကြေညာလိုက်ပါတယ်စစ်မှန်တဲ့ဒီမိုကရေစီရွေးကောက်ပွဲဖြစ်ဖို့အတွက်ဖွဲ့စည်းပုံကိုအရင်ပြင်ရမယ်ဆိုတဲ့တောင်းဆိုချက်တွေကဘယ်ရောက်သွားပါသလဲဖွဲ့စည်းပုံကိုမပြင်ဘဲရွေးကောက်ပွဲကျင်းပလာတဲ့ဆိုရင်အဲ့ရွေးကောက်ပွဲကိုဘယ်လိုသဘောထားရမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323992994 fax number 2323992992ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
VOA American တန်ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ကြိုတင်ဆက်သွယ်ကြဖို့ဖိတ်ခေါ်ပါရစေ။ VOA ကိုစာရေးသားဆက်သွယ်လူတွေအတွက်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဆက်သွယ်လို့ရင်တော့1-2-3-2-5-5-5-4ကိုခေါ်ဆိုနိုင်ကြပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြရမှာပါ။နေဆက်ဒေတာကတိုင်းရင်သားတွေစုပေါင်းစီစဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟောမ်ပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့
နယ်မြေတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီဖွဲ့ဖို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုစလဲတို့ရှမ်းပြည်နယ်လာရှိုးမြို့မှာတွေ့ဆုံခဲ့ပါတယ်။ TKPA Democracy အကျိုးပြုကရင်တပ်မတော် Glow 2 Paw ပြူဟာမူဒုတိယဗိုလ်မှူးကြီးစောဆန်းအောင်ကို TKPA အဖွဲ့ကနေထုတ်ပယ်လိုက်တဲ့ဆိုတာနဲ့ချင်းပြည်နယ်မှာချင်းဘာသာစကားတွေနဲ့ထုတ်ဝေနေကြတဲ့ချင်းတည်တင်းစာဆောင်တွေထုတ်ဝေခွင့်ပိတ်ပင်ခံနေရတဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရှော့ချနိုင်ဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုယ်စားလှယ်တို့လာရှိုးမြို့တွဲဆုံပွဲမှာနေမြေတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီဖွဲ့ဖို့ UPWC ဒုတိယဥက္ကဋ္ဌနဲ့ဦးသိန်းစော်ကတိုက်တွန်းပြောဆိုပါတယ်ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီထဲမှာရှမ်းပြည်နဲ့အစိုးရလုံးကြုံရေးနဲ့နေဆက်ရေးရဝင်းကြီးဘုံမူကြီးအောင်သူပြည်နယ်ရေးမှုချုပ်နဲ့စစ်တိုင်းမှုတွေပါဝင်มาဖြစ်ပြီး SSPP SSA ဘက်ကလည်းအ ਨੇ စုံဘုံမူကြီးအဆင့်ပါဝင်သွားဖို့ကိုလည်း UPWC ဒုတိယဥက္ကဋ္ဌနဲ့ဦးသိန်းစော်ကပြောပါတယ်အောက်တိုဘာလ18ရက်နေ့ကအရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ရွှေလီခမ့်မမှာတွေ့ဆုံကြတာပါကော်မတီဖွဲ့စည်းရေးကိစ္စနဲ့ပတ်သက်ပြီး SSPP SSA ကိုယ်စားလှယ်တွေဘက်ကတော့ဘ ഹു ကော်မတီနဲ့တွေ့ဆုံဆွေးနွေးပြီးမှအကြောင်းပြန်မယ်လို့ဆိုပါတယ်
TKPA Democracy အကျိုးပြုကရင်တပ်မတော် Grow to Paw ပြူဟာမူဒုတိယပုံမူကြီးစောဆန်းအောင်ကို TKPA အဖွဲ့ကနေထုတ်ပယ်လိုက်ပါတယ်စက်တင်ဘာလနောက်ပိုင်းကမွန်ပြည်နယ်ကြိုက်မယောမြို့နယ်အတွင်းမှာ TKPA နဲ့အစိုးရတပ်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးလာရောက်ဖြေရှင်းဖို့ဌာနချုပ်ရဲ့စင့်ခေါ်မှုကိုလာရောက်ချင်းပြက်ကွက်ခဲ့တာကြောင့်ဒုတိယပုံမူကြီးစောဆန်းအောင်ကိုအဖွဲ့ကနေထုတ်ပယ်လိုက်တာပါထုတ်ပယ်အမိန့်စာကိုအောက်တိုဘာ20ရက်နေ့ရက်စွဲနဲ့ TKPA ဌာနချုပ်ကနေထုတ်ပြန်ခဲ့ပြီးမူလပေးအပ်တဲ့တာဝန်ဝတ္တရားတွေကိုလည်းရုတ်တန်းကြောင်စီဦးစီချုပ်ပိုချုပ်ကြီးစောလာပွဲကိုစာတူစီဦးစီချုပ်ပိုချုပ်စောမိုးရှေကလက်မှတ်ရေးထိုးထားပါတယ်စက်တင်ဘာလနောက်ပိုင်းကဖြစ်ပွားခဲ့တဲ့ TKP နဲ့အစိုးရတပ်တို့ရဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့ပြီး2011ခုနှစ်အပြစ်ခတ်ရက်စဲပြီးနောက်ပိုင်းအကြီးကျယ်ဆုံးဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်
အင်းဂျင်ဘင်္ဂလားဒေ့ရှ်နဲ့ကုံသွယ်ဖို့အတွက်ရခိုင်ပြည်နယ်မောင်တောမြို့နယ်ကကညင်ချောင်းမှာကြက်သိန်းပေါင်း1000ခန့်အကုန်ကြခံပြီးစီးပွားရေးဇုန်တစ်ခုကိုတည်ဆောက်သွားမယ်လို့ရခိုင်ပြည်နယ်စီးပွားရေးဝန်ကြီးဦးမြမောင်ကနေမောင်တောမြို့ကုံသွယ်ကြီးများအသင်းမှလုပ်ငန်းရှင်တွေကိုပြောဆိုခဲ့ပါတယ်စီးပွားရေးဇုန်တည်ဆောက်ဖို့အတွက်ပြည်နယ်အစိုးရကကြက်သိန်းပေါင်း6000မတီမှာဖြစ်ပြီးကြံငွေတွေကိုယင်းနှိမ့်နှံမဲ့ကုမ္ပဏီတွေကထည့်ဝင်မှာဖြစ်တယ်လို့သူကပြောဆိုပါတယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးအတွက်လက်ရှိအချိန်မှာမြန်မာဘက်ကစစ်တွေရွှေမင်းကန်စိတ်ကန်းနဲ့မောင်တောရွှေစားစိတ်ကန်းကိုအသုံးပြုနေတယ်လို့ဘင်္ဂလားဘက်ကတော့နယ်စပ်တက်ကနက်စိတ်ကန်းကိုအသုံးပြုနေကြတာဖြစ်ပါတယ်
ကရင်ပြည်နယ်လိုင်းပွဲမြို့နယ်အတွင်းမှာလုပ်ငန်းရှင်တွေကနေတင်းစေးထားတဲ့ဂျုံပကိုနဲ့ထီလုံတိတော်ကျွမ်းအတွင်းလယ်မြေဧက900ကျော်ကိုဒေသခံလယ်သမားတွေကိုပြန်လည်အပ်နိုင်ဖို့အတွက်လိုင်းပွဲမြို့နယ်ဂျုံပကိုကျေးရွာအုပ်ချုပ်ရေးမှူးမှလယ်သမားတွေနဲ့တိတော်ဦးစီးဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်အောက်တိုဘာလလယ်လောက်ကတွေ့ဆုံမှုမှာလေယာဉ်မြေအသိန်းစေးခံရသူတွေကိုမြေယာပြန်လည်ပေးအပ်နိုင်ဖို့ကွင်းစင်းမြေတိုင်းတားရေလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့တွေ့ဆုံညှိနှိုင်းခဲ့တာပါ အခုလိုတဲ့ဓမ္မတွေကိုလဲရမီပြန်လဲပေးအပ်ဖို့အတွက်စက်တင်ဘာ5ရက်နေ့ကကရင်ပြည်နယ်ဝင်ကြီးချုပ်ဦးစော်မင်းကညွှန်ကြားချက်ပေးခဲ့တယ်လို့လိုင်းပွဲမြို့နယ်တစ်တော်ဦးစီးမူဦးကျော်စိုးလိုင်ကပြောပါတယ်ကျုံမကုံနဲ့ထီလုံတိတော်ကျိုးဝိုင်းအတွင်းကဒေသခံတွေပိုင်တဲ့လေယာမြေတွေကို2010ပြည့်နှစ်နောက်ပိုင်းမှာလုပ်ငန်းရှင်တွေကရာဘာပြင်တွေလာရောက်စိုက်ပျိုးခဲ့တဲ့အတွက်ဒေသခံတွေနဲ့မြေပိုင်ဆိုင်မှုအငင်းပွားခဲ့ပြီးနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပါတယ
်မြန်မာအစိုးရတပ်နဲ့ညီညွတ်သောတိုင်းရင်းသားလက်နက်ကင်တပ်ပေါင်းစုတို့အကြားရှမ်းပြည်အရှေ့မြောက်ပိုင်းကုခိုင်မြို့နယ်မုံစီဒေသကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာဒေသခံ3ဦးထိခိုက်ဒဏ်ရာရသွားခဲ့တယ်လို့ကချင်နှချင်းခရိယံအဖွဲ့ချုပ်စစ်ပြေဒုက္ခသည်ကဲဆေးရေးကဆရာစော်ဆိုင်ကပြောပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာဖြစ်ပွားခဲ့တာပါအလားတူအော်တိုဘာလ15ရက်နေ့မှာလဲအစိုးရတပ်နဲ့တိုင်းရင်းသားတပ်ပေါင်းစုအဖွဲ့3ဖွဲ့ဖြစ်တဲ့ KIA တပ်မဟာလေးမြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDAA ကိုကန်တပ်နဲ့တအောင်းလူမျိုးရေးတပ်မတော် TNLA တို့လည်းတနေ့ကုန်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။နှစ်ဖက်တိုက်ပွဲအတွင်းထိခိုက်ကြရှုံးမှုရှိခဲ့သလိုအစိုးရဘက်မှလည်းရှိနိုင်တယ်လို့ KIO ဘက်ကဗိုလ်မှူးစော်မော်ကပြောပါတယ်
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်သွားမှာပါ။ချင်းဘာသာစကားတွေနဲ့ထုတ်ဝေနေကြတဲ့ချင်းတည်င်းစာနှစ်ဆောင်ကိုချင်းပြည်နယ်အစိုးရကနေထုတ်ဝေခွင့်ပိတ်ပင်လိုက်ပါတယ်။ချင်းပြည်နယ်မှာတည်င်းစာလွတ်လပ်ခွင့်ဆုံးရှုံးနေပြီလား။ဘာကြောင့်ချင်းပြည်နယ်အစိုးရကနေအခုလိုပိတ်ပင်ရပါသလဲဆိုတာကိုတော့ကိုစလိုင်းကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။ချင်းပြည်နယ်ဖလန်းမြို့ခြေဆိုင်လိုင်းစုပါရာစကားနဲ့ထုတ်ဝေနေတဲ့ဖလန်းပို့တည်င်းစာကိုတရားဝင်မှတ်ပုံတင်မရှိဘဲနဲ့တည်င်းစာဆက်မထုတ်ဘူးဖလန်းခရိုင်အသူသူဦးစီးဌာနကနေတဲ့စဉ်အကြောင်းကြားစာပေးပို့ခဲ့တာကြောင့်အောက်တိုဘာလတတိယပတ်ကစလို့သတင်းစာထုတ်ဝေမှုကိုရပ်နားထားရတယ်လို့ဖလန်းဘုတ်သတင်းစာကကုမောင်မောင်ကပြောပါတယ
်။ဖာရောက်လို့ကျွန်တော်တို့ဒီနေ့နောက်ဆုံးထုတ်ပြီးတော့ထက်တာနားလာပေါ့နော်။ဖာထဲမှာသာကုတိချက်မရှိတဲ့ထုတ်ဝေစာကဥက္ကရဲနဲ့ညီပြဆွေးစုဆောင်ရွက်တော့ရဆုံးဖြတ်ထားပါတယ်တဲ့
။အလားတူပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကဟာခါမြို့ခြေဆိုင်လိုင်းပါရာစကားနဲ့ထုတ်ဝေနေတဲ့ဟာခါဘုတ်သတင်းစာကိုတရားဝင်မှတ်ပုံတင်ခြင်းမရှိတာကြောင့်ဆိုပြီးချင်းမြင့်ရဲ့အစိုးရကနေပိတ်ပင်ခဲ့ပါတယ်။အခုလိုချင်းသတင်းစာစာတွေအပိတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးဟာခါချီဆိုင် The Chinland Post Editor ကိုစလိုင်းဟော်လီကအခုလိုပြောပါတယ်
။ဒီမှာကျွန်တော်ဟာခါ Post ကိုပိတ်ပင်ခဲ့တာကတော့အတော့ကျလာတာတော့ Richard Machine ဆိုပြီးတော့တော့ပြရတယ်။ကျွန်တော်စီးင်းကရေးတဲ့ပုံပါပဲ။ကျွန်တော်လောက်ဆောင်ချက်ပုံပါပဲ။ကျွန်တော်ခရီးစဉ်ချင်းတော့ Richard Machine ဆိုပြီးတော့ပြပြတော့တော့ပိတ်ပင်လို့ကျွန်တော်ထင်တယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းသားလူမျိုးတွေဟာမိမိပါတာစကားစာပေတွေကိုလွတ်လပ်စွာထုတ်ပေါ်ပိုင်ခွင့်ရှိတယ်ဆိုတဲ့ချက်ပါရှိနေတဲ့အတွက်အခုလိုတိုင်းသားပါတာစကားနဲ့ထုတ်ဝေတဲ့သတင်းစာဆောင်တွေပိတ်ပင်တာကိုပြည်နယ်အစိုးရအနေနဲ့မလုံဆောင်သင့်ဘူးလို့ကိုစလိုင်းဟောလီကပြောပါတယ်
ဒီစီရလာမှာမကျွန်တော်ကရှိတယ်။ကျွန်တော်ကခုပေးရဆိုတော့အလိုလိုလေးကျွန်တော်လုပ်လို့ရတယ်။ကျွန်တော်အခုကချိုးချစီရကနေကျွန်တော်အမိပေးပြီးတော့ကျွန်တော်ပြတ်ချင်တာမဟုတ်ဘူး။ဒီလိုမျိုးပြည်နယ်စီရကမလုပ်ဘူးလို့ကျွန်တော်ထင်ပါတယ်
။ချင်းပြည်နယ်ဆိုရဖို့ဝင်လူမှုရေးဝန်ကြီးတောက်တာဗမောင်ကတော့တရားဝင်မှတ်ပုံတင်ရရှိပြီးမှသာထုတ်ဝေကြဖို့ပြည်နယ်ဆိုရကလှုပ်ဆောင်လာဖြစ်တယ်လို့အခုလိုပြောပါတယ်
ဒီတော့ဘုံပါ냐မြန်မာပြည်ရှင်ကဒီအပေါ်ကျလာတာဒီအပေါ်ခွင့်ပြုရေးတကယ်လို့မပုံကျေးထားတာမျိုးတော့ခွင့်ပြုလိုက်တဲ့ပြင်ထုတ်ကြတာပါပဲ
အပိတ်ပင်ခံရတဲ့ဟာကဘုတ်သတင်းစာဟာတပတ်နှစ်ကြိမ်ထုတ်ဝေတဲ့သတင်းစာဖြစ်ပြီးတော့ဖလန်ဘုတ်သတင်းစာဟာနေ့စဉ်ထုတ်ဝေနေတဲ့သတင်းစာလည်းဖြစ်ပါတယ်ချင်းပြည်နယ်မှာအခုလိုချင်းမျိုးနွယ်စုပါရာစကားတွေနဲ့ထုတ်ဝေနေတဲ့သတင်းစာဆောင်20ကျော်ခန့်ရှိပါတယ်ခင်ဗျာ
ဆက်ပြီးတော့စပားဖြစ်ပိုးတွေကျနေတာကြောင့်မွန်ပြည်နယ်ချောင်းဆုံမြို့နယ်ကလေယာမြေတော်တော်များများမှာစပားပျက်စီးမှုတွေနဲ့ကြုံတွေ့နေရပါတယ်။အခုလိုစပားဖြစ်ပိုးဖြစ်စီးမှုတန်ကိုဒေသခံတွေပဲလို့ကြုံတွေ့နေရပါတယ်လေ။ပျက်စီးမှုဘယ်အတိုင်းသာလောက်ထိရှိနေပါတယ်လဲဆိုတာကိုတော့မိရင်စနိုင်းကနေအခုလိုစုစည်းထားတဲ့သတင်းလွှာကိုကြားကြရမှာပါ။
မွန်ပြည်နယ်ဘလူးကျွန်းလို့ခေါ်တဲ့ချောင်းဆောင်မြို့နယ်အတွင်းမှာစပါးစစ်ပိုးကျလို့စပါးခေအေကပေါင်းထောင်ကျော်လောက်ပျက်စီးဆုံးရှုံးမှုတွေရှိနေတယ်လို့ဒေသခံလက်ပိုင်ရှင်တွေကပြောပါရယ်စပါးစစ်ပိုးကျလို့စပါးဆိုင်ခင်းပျက်စီးနေတဲ့အခြေအနေတွေကိုတော့ဒေသခံလက်ပိုင်ရှင်သောဆဆအေကအခုလိုပြောပါရယ်
မလည်းမကြတော့အစာကမထွက်သေးတာမထွက်သေးဘဲနဲ့ကိုအဲ့မှာထွက်ခဏနေစစဲမှာဘိုင်းမကွဲတကွဲမှာအဲ့မှာပိုထိပ်တော့ပုံနေတယ်ပေါ့
စပါစစ်ပေါ်တန်ကိုဘလူးကျော်အနောက်ဘက်ခြမ်းကတရေကွင်း၊ကွမ်ရိုက်ကွင်း၊ဒေါကနာကလော့၊မူရစ်ကြီးအစရှိတဲ့လေကွင်းတွေမှာဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။အစိုးရတန်တမာအပြင်ဘက်မှာစိုက်ထားတဲ့ကောက်စောစပါစိုက်ဧကတွေမှာအဖြစ်များတယ်လို့ကွန်ရကျေးရွာအုပ်ချုပ်ရေးမှူးဦးမင်းသိညိုကပြောပါတယ
်အခုဖြစ်များတာကနော်ကောက်စောစပါးပေါ်ဆမ်းမွေးဖေးချာဖြစ်များဆံပြော့အုပ်စုဝင်ပါနော်အဲဒီကနေသူစပေါ်ဆမ်းမွေးကိုစိုက်လို့တွက်ချီခိုက်ဆုံးကတော့ဆိုးရတာတမန်ရဲ့အပြင်ဘက်ကပေါ်ထုံးမြေပေါ်ဟိုတုန်းကအတော့အဲ့မှာအများစုနဲ့စိုက်တယ်တမန်ရဲ့အတွင်းပိုင်းကြတော့တမချီတို့နော်အဲ့ဒါကြီးစိုက
်စပါးပေါ်ကြအန္တရာယ်ကိုကာကွယ်ဖို့ဂျိုးတင်ကာကွယ်နိုင်နေမှုလုပ်ငန်းတွေလှောက်ဆောင်နေတဲ့ကြားကပို့ကြခဲ့ပြီးမိထောင်ကြောက်ထွင်းညှိပြီးနိုင်နေကြပေမဲ့ထိရောက်မှုမရှိတဲ့အပြင်အခြေအနေပိုဆိုးလာတယ်လို့လည်းလက်သမားတွေကပြောပါဗျ။ဘလူးကျွန်းဒေတာမှာဒီနှစ်အတွက်ဘင်လန်နဲ့နေတဲ့လေကွင်းတွေမှာထူးကဲတည်ရဲ့ကြောင့်ဘင်လန်ရင်ငါဝင်လာရဲ့စပါစစ်ပိုးကြတဲ့တန်တွေကြောင့်လေဧကပေါင်း4000ကျော်လောက်ပျက်စီးဆုံးရှုံးမှုရှိတယ်လို့ဒေတာခံလဲသမားတွေကပြောပါတယ်
အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါရှင်
နေမြေတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီဖွဲ့ဖို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့မြောက်ပိုင်းရှမ်းပြည်တမတော် SSPP SSA ကိုစလေတို့လာရှုံမျိုးကတွိတ်ဆုံပွဲမှာ UPWC ဒုတိယဥက္ကဋ္ဌနှင့်ဦးသိန်းစော်ကတိုက်တွန်းပြောဆိုခဲ့ပါတယ်DKBA Democracy အကျိုးပြုကရင်တပ်မတော်ကလုထူဘောဗျူဟာမွန်ဒုတိယဗိုလ်မှူးကြီးစောဆန်းအောင်ကိုဌာနချုပ်ရဲ့ဆင့်ခေါ်မှုကိုလာရောက်ချင်းပြက်ကွက်ခဲ့တဲ့အတွက် DKBA အဖွဲ့ကနေထုတ်ပယ်လိုက်ပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI.WIND.TA တွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင်
တိုင်းရင်သတင်းလွှာကိုနားဆင်ကြကြရတာဖြစ်ပါတယ်ဒီစီဇန်ကိုကြာသပတေးနေ့ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါတယ်ရှင
် Well Myanmar has many great products and services that are very attractive to the United States
နိုင်ငံရေးလုံခြုံရေးမွေးလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေဈေးကလည်းလုံငယ်
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary change.
မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုပ်အကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့တောက်ကြနေမနဲ့ဖက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။ VOA American တန်ကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်ပါတွေနဲ့သတင်းပတ်စင်ကဏ္ဍတွေကို burmese.voanews.com မှာအသံဖိုင်နဲ့တကွပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံချိုင်းဝင်ကြီးဒန်နီယယ်ရပ်ဆယ်စ်နဲ့အာရှနဲ့ပစိဖိတ်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံချိုင်းဝင်ကြီးဒေးဗစ်ရှီယာတို့ဟာအမေရိကန်ဂျပန်နဲ့နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအတွက်ချမှတ်ထားတဲ့စည်းကမ်းတွေကိုပြန်လည်တုံ့တက်တဲ့ယာယီအစီရင်ခံစာဆောင်ထုတ်ပြန်ဖို့မကြသေးခင်ကပဲဂျပန်နိုင်ငံတိုကျိုမြို့ကိုတွားရောက်ခဲ့ကြပါတယ်အမေရိကန်နိုင်ငံချိုင်းဝင်ကြီးဂျွန်ကယ်ရီနဲ့ကာကွယ်ရေးဝင်ကြီး Chuck Hagel တို့ကလည်းအမေရိကန်ဂျပန်နှစ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအတွက်ချမှတ်ထားတဲ့စည်းကမ်းတွေကိုပြန်လည်တုံ့တက်ဖို့ဆန္ဒရှိတယ်လို့မနစ်တုံးကတိုကျိုမှာကြေညာခဲ့တာပါလှုပ်ဆောင်ဆဲလှုပ်ရက်တွေအတွက်အခုလိုယာယီအစီရင်ခံစာထုတ်ပြန်ရတာဟာအမေရိကန်ဂျပန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေမှာပွင့်လင်းမြင်သာမှုရှိစေရမယ်ဆိုတဲ့ဂရိကုတ်ကိုထင်ဟပ်စေတာဖြစ်ကြောင်းလက်ထောက်နိုင်ငံချိုင်းဝင်ကြီး Russell's ကပြောကြားခဲ့ပါတယ်ဒီနှစ်ဖက်လိုက်နိုင်ရမယ့်ကာကွယ်ရေးဆိုင်ရာလမ်းညွှန်ချက်တွေဟာမိမိတို့လှုပ်ဆောင်ရမယ့်အခမ်းကဏ္ဍနဲ့လုပ်ငန်းတွေအပြင်ကိုမဟာမိတ်ဘက်ကလှုပ်ဆောင်နိုင်မှုတွေကိုတတ်မှတ်ရမှာအထောက်ကူရစေတဲ့မူပေါင်းဖြစ်နေရှိမှာဖြစ်ကြောင်းလည်းပြောပါတယ်အလားတူသုံးသက်ချက်မျိုးကို1998ခုနှစ်တုန်းကနောက်ဆုံးလှုပ်ဆောင်ခဲ့တာပါဒါကြောင့် ဒါဟာ1998ခုနှစ်နဲ့ဒီကနေ့ခေတ်ဘာကွာချရဲဆိုတာကိုသိသာစေတယ်လို့လဲလက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆယ်စ်ကပြောပါတယ်။လက်ရှိမြောက်ကိုရီးယားနျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်တွေလိုကာလအတော်ကြာကလေးကရှိနေပြီးတနေ့တဲ့တနေ့ချင်းချောက်မှုတွေတိုးလာနေတဲ့ပြဿနာတွေရှိနေတယ်လို့စိန်ခေါ်မှုအသစ်တွေလည်းတွေ့လာရတယ်လို့ဆိုပါတယ်။အာရှပစိဖိန်ဒေသအတွက်အထင်ကျတိုးတက်လာတာကစီးပွားရေးတိုးတက်မှုဖြစ်ပြီးဒီလိုတိုးတက်မှုကကုန်သွယ်ဘက်နိုင်ငံတွေကိုနိုင်ငံတကာရေးပြင်းနိုင်ငံတကာဝေဟင်ကိုသုံးဖို့အတွက်ဖြစ်လာစေသလိုနိုင်ငံတကာဆိုက်ဘာသုံးစွဲမှုကိုပါတိုက်ရိုက်တိုးလာစေတာဖြစ်ပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆယ်ကထောက်ပြပြောဆိုပါတယ်ဒီလိုသုံးနိုင်ဖို့အားလုံးလှုပ်ဆောင်ရမှာဖြစ်တယ်လို့အထူးသဖြင့် American ပြည်ထောင်စုနဲ့ Japan နိုင်ငံလိုလုံခြုံရေးဆိုင်ရာမှာအဓိကတာဝန်ယူလှုပ်ဆောင်ပေးနေတဲ့နိုင်ငံတွေအနေနဲ့ဒီလမ်းကြောင်းတွေအားလုံးပွင့်နေစေဖို့တေချာအောင်လှုပ်ဆောင်ရမယ်လို့ဆိုပါတယ်။နောက်ဆုံးထောက်ပြတဲ့လမ်းညွှန်ကနေ American ပြည်ထောင်စုနဲ့ Japan တို့အတွက်စီးမင်းဘောင်တွေချမှတ်ပေးဖို့ရည်ရွယ်တယ်လို့တခြားသဘောထားတူညီတဲ့မဟာမိတ်နိုင်ငံတွေဘက်ကကူညီလှုပ်ဆောင်နိုင်မှုတွေကိုတိုးချဲ့ပေးနိုင်မှာလည်းဖြစ်ပါတယ်။ဒါဟာလှေနံထားတဲ့ပုံစံမျိုးမဟုတ်ဘဲအတောက်ကိုလိုက်ရောညီထွေဖြစ်အောင်လုပ်နိုင်မှုဖြစ်တယ်လို့အစိုးရတိုင်းနဲ့အဆင်ပြေအောင်လှုပ်ဆောင်တဲ့နည်းလို့လည်းပြောပါတယ်။ဒါအပြင်ဒေတာရင်းပြဿနာတွေမှာပူးပေါင်းဆောင်ရွက်နိုင်အောင်ရောဒေတာရင်းမိတ်ဆွေတွေနဲ့မဟာမိတ်နိုင်ငံတွေအတွက်စွမ်းဆောင်ရည်မြင့်တင်ပေးဖို့နည်းလမ်းတွေကိုရှာဖွေမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါအပြင်အခုပြန်လည်သုံးသပ်တဲ့လုပ်ငန်းစဉ်အလွန်ခိုင်မာပြီးစစ်မှန်တဲ့မဟာမိတ်ဖြစ်ကိုပိုးပြီးခိုင်မာစေမှာဖြစ်တယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးရက်ဆယ်ကညှိကုံးချုပ်ပြောကြပါတယ်။ American Japan မဟာမိတ်ဖြစ်မှုပိုးပြီးခိုင်မာလေးလေးဒေတာရင်းမှာရောနိုင်ငံတကာမှာပါငြိမ်းချမ်းမှုနဲ့လုံခြုံမှုတွေရှိအောင်ပိုပူပေါင်းဆောင်ရနိုင်လေးလေးပါပဲလို့လည်းပြောကြခဲ့ပါတယ
်။ American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြရတာကတော့ American ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VOE ရဲ့အဖို့မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းစီစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။ဒီအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုမနက်ဖက်အစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြေညာပေးပါအောင်မယ်ရှင
်။ဘူရူနီကကနေဒါနိုင်ငံမှာတာဝန်ကျစစ်သားတအုပ်ကိုပစ်တက်ပြီးတော့လွတ်တော်အတွင်းဝင်ပြေးသွားခဲ့တဲ့တနတ်သမားဟာတအုပ်ရဲ့လှူချခဲ့တာဖြစ်တယ်လို့ကနေဒါအာဏာပိုင်တွေကပြောဆိုပါတယ်။အဲ့ဒီတနတ်သမားကိုပါလီမန်အတွင်းမှာရဲကပစ်တက်လိုက်ပါတယ်။အဲ့ဒီအသက်32နှစ်အရွယ်မိုက်ကယ်ဇီဟတ်ဘာဘီယူဆိုသူဟာကနေဒါမှာမွေးဖွားသူနိုင်ငံသားဖြစ်ပြီးတော့လစ်ဗီးယားနိုင်ငံသားအဖြစ်လည်းခံယူထားပွဲရှိတယ်လို့ကြာသပတေးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဇီဟတ်ဟာမကြခင်ကပဲကနေဒါနိုင်ငံသားနိုင်ငံကူးလက်မှတ်ကိုရှောက်ထားခဲ့ပြီးစီးရီးယားနိုင်ငံကိုသွားဖို့ပြင်ဆင်နေတယ်လို့မျှော်လင့်ရတဲ့အကြောင်းအာနာဗန်နီကပြောပါရယ်နိုင်ငံကူးလက်မှတ်ကိစ္စနဲ့ပတ်သက်ပြီးသူဟာအော်တိုဝါမြို့မှာရောက်ရှိနေတာဖြစ်တယ်လို့ဆိုပါရယ်ကြာသပတေးနေ့ကနေဒါနိုင်ငံရဲ့လွှတ်တော်မှာကနေဒါဥပဒေပြုလွှတ်တော်အမတ်တွေကဘူရူနီကပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့တပ်ချက်ကြီး Kevin Vickers ကိုမတ်တပ်ရက်ပြီးတော့ဂုံပြုခဲ့ကြပါတယ်။သူဟာလွှတ်တော်အနီးမှာရှိတဲ့စစ်ပွဲအထိမ်းအမှတ်ရင်ပြင်ကိုဂုံပြုစောင့်ရှောက်မှုတာဝန်ယူနေကြစဉ်မှာပြစ်တက်ခံခဲ့ရတာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS Islamic စစ်သွေးကြွတွေကို American ပြည်ထောင်စုကဝေဟင်ကနေဆက်လက်ပြီးတော့ဘုံကျဲတိုက်ခိုက်နေပြီးနောက်ထပ်တိုက်ခိုက်မှု15ခုပြုလုပ်ခဲ့တယ်လို့ဆိုပါတယ်အီရတ်မှာမနေ့က၄ချောင်းတိုက်ခိုက်မှု၉ချိန်လှုပ်ဆောင်ခဲ့တယ်လို့အမေရိကန်စစ်တပ်ကကြာသပတေးနေ့မှာပြောခဲ့ပြီး၄ချိန်ကမူဆိုးရီကာတာအနီးမှာလှုပ်ရှားတဲ့သဘုံတွေကိုအထိနာစေခဲ့ပြီး၃ချိန်ကဖာလူဂျာတောင်ဘက်ကစစ်သွေးကြွတွေရဲ့စခန်းတွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ယူကရိန်းဝန်ကြီးချုပ်ကတနင်္ဂနွေနေ့သူ့နိုင်ငံမှာပြုလုပ်မဲ့ရွေးကောက်ပွဲကိုရုရှားနိုင်ငံကနှောက်ယှက်ဖို့စူးစမ်းကောင်းစူးစမ်းလိမ့်မယ်လို့ပြောဆိုပါတယ်သူ့ရဲ့အခေါ်အရာဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်ပွားစေရအောင်အပြည့်အဝတက်ကာဝေးဟန်တားဖို့အတွက်လုံခြုံရေးတပ်ဖွဲ့တွေကိုအမိန့်ပေးထားတယ်လို့ပြောဆိုပါရယ်ခင်ဗျာ။
တောက်တာနေ့မနေ့ပိုင်းနောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကြေညာပေးသွားတာပါ။ဒီမနေ့ရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ကျမကတော့ခွာညိုပါရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ7961 41တို့ကနေအတန်လွှင့်ပေးသွားမှာပါ။တောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.